မြောက်ပိုင်းမဟာမိတ်တုံးဘွေရဲ့2019စစ်စင်ရေးနောက်ပိုင်းစစ်တပ်တို့အဆိုးဆုံးထိုးနှက်ချက်ကတော့ဒီထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်မြန်မာစစ်တပ်ရဲ့တပ်တွင်းစည်းလုံးညီညွတ်မှုကိုပါထိခိုက်လာတာဖြစ်ပါတယ်လို့ Washington Post ဆောင်းပါးကဆိုပါတယ်။ February 14 ရက်ကဖော်ပြခဲ့တဲ့ Washington Post ရဲ့ဆောင်းပါးမှာမြန်မာစစ်တပ်ကိုစွန့်ခွာပြီးထိုင်းမြန်မာနယ်စပ်ကလွတ်မြောက်နယ်မြေတွေမှာခိုလုံနေကြတဲ့တပ်မတော်သားတွေနဲ့တိုင်းသာလက်နက်ကင်ဖွဲ့ရေးစီမှလက်နက်ချခဲ့တဲ့နောက်ထိမ့်သိမ်းခံထားရတဲ့တုံ့ပန်းတပ်သားတွေကို Washington Post တရင်တော့ကလူကိုရိုင်းနဲ့ online ကနေမေးမြန်းချက်တွေကိုအခြေခံပြီးအခြားလေလာတွေ့ရှိချက်တွေနဲ့အတူပေါင်းစပ်ရေးသားထားတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကရှမ်းမြောက်ဒေသမှာ2029စစ်စင်စတင်ခဲ့တဲ့နောက်ကယားပြည်နယ်မှာလည်းကရင်နီအမျိုးသားများကာကွယ်တပ်ဖွဲ့ KNDF ကပြည်နယ်မြို့တော်လွိုက်ကော်ကိုသိမ်းယူနိုင်မှုထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်သားအများများလက်နက်ချခဲ့တာဖြစ်ပါတယ်။လွိုက်ကော်မြို့ကတရင်တစ်ခုမှာတရင်မှုဖြစ်ခဲ့တဲ့ဖြိုးမြင့်လှိုင်ဆိုသူကသူတို့ကိုရန်သူအဝိုင်းခံထားရတဲ့အတွက်စစ်ကူခေါ်ဖို့ကြိုးစားပေမဲ့ရောက်မလာတာကြောင့်အခြားမကြဆုံးသေးတဲ့တပ်သား9ဦးနဲ့တူလက်နက်ချလိုက်ရတယ်လို့ပြောပါတယ်။အဲ့ဒီလွိုက်ကော်တပ်ပွဲမှာစစ်ကောင်စီတပ်သား300ကျော်ကြဆုံးပြီး63ဦးကိုအရှင်ဖမ်းမိခဲ့တယ်လို့ KNDF ရဲ့ဥက္ကဋ္ဌခွန်ဘီဒူက Washington Post ကိုပြောပါတယ်။ Washington Post ကနေမေးမြန်းခဲ့တဲ့ထဲမှာဗိုလ်ချုပ်ကျော်လက်ကန်ဆိုတဲ့သူကတော့ဒီဇင်ဘာလအစောပိုင်းလောက်ကတပ်သား22ဦးပါဝင်တဲ့တပ်ဖွဲ့ကိုဦးဆောင်ပြီးပဲခူးတိုင်းအရှိတောင်ပိုင်းကဒေသတစ်ခုမှာစစ်ကူအဖြစ်လေရင်နဲ့ချပေးတာခံခဲ့ရသူပါအမှန်ကသူတို့တပ်ဖွဲ့ဟာထောက်ပို့တပ်ဖြစ်တဲ့အတွက်အစ်စ်မြေပြင်အတွေ့အကြုံရှိတဲ့ပြင်နယ်မြေမကျွမ်းကျင်တာကြောင့်လည်းခြုံကိုတိုက်ခိုက်တာခံရပါတယ်တပ်သား4ဘုံတစ်ဘုံလောက်ကြာဆုံးသွားတဲ့နောက်သူတို့ကိုယ်တိုင်လည်းလက်နက်ချလိုက်ရတယ်လို့ဗိုလ်မှူးကျော်လက်ကန်က Washington Post ကိုပြောပြခဲ့ပါတယ် KNDF တပ်ဖွဲ့ရဲ့ဒုတိယတပ်ရင်းမှူးကိုမာဝီကမြန်မာစစ်တပ်ရဲ့တည်ရဲမှုတွေဟာသူတို့ရဲ့တပ်သားတွေကိုတပ်ပြန်ပါနဲ့ထိတွေ့ခွင့်မရှိအောင်ကန့်သတ်ထားတဲ့အတွက်သူတို့ဟာစစ်တပ်ရဲ့အခြေအနေမှန်ကိုမသိကြဘူးလို့ပြောပါတယ်။မြန်မာစစ်တပ်ထဲမှာစစ်မြေပြင်ကိုမထွက်တဲ့အချိန်မှလည်းသူတို့ကိုစစ်တပ်ဝင်တွေကနေမထွက်ခိုင်းတဲ့အကြောင်းအချို့တပ်သားတွေဆိုရင်နှစ်နှစ်ချီပြီးတပ်ပြန်ပါကိုထွက်ခွင့်မရတဲ့အတွက်မိသားစုဝင်တွေနဲ့တွေ့ခွင့်မရတာတော်တော်ကြာနေပြီလို့လက်နက်ချခဲ့တဲ့တပ်သားချုပ်ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကတပ်စခန်းတစ်ခုကနေထွက်ပြေးလာတဲ့ကိုဆိုင်အောင်လို့ခေါ်တဲ့တပ်မတော်သားဟောင်းတူကတော့စကောင်းဆောင်နေဟာတပ်သားတွေကိုတပ်ပြင်ပအခြေအနေတွေကိုလုံးဝအသိမခံပဲသတင်းအမှောင်ချထားတဲ့အကြောင်း Washington Post ကိုပြောပြပါတယ်။ကျွန်တော်တပ်ထဲမှာတော့ကဒီအကြောင်းတွေကိုမသိကြရပါဘူး။တပ်ထဲမှာတော့အမိန့်တွေပဲပေးပါတယ်လို့ကိုဆိုင်က Washington Post ကိုပြောပြခဲ့ပါတယ်။အခုဆက်လက်ပြီးဂျပန်တိုင်းသတင်းစာမှာ February 19ရက်နေ့ကဖော်ပြခဲ့တဲ့မြန်မာစစ်တပ်ကစစ်မှုမထမ်းမနေရဥပဒေကျင့်သုံးမဲ့အစီအစဉ်ဟာတိုင်းရင်းသားအဖွဲ့တွေနဲ့တိုက်ပွဲတွေကြောင်းထိခိုက်မှုကိုပြသနေတယ်ဆိုတဲ့ဆောင်းပါးကိုတင်ပြပါမယ်။ပြီးခဲ့တဲ့အပတ်ကမြန်မာစစ်တပ်ဟာစစ်မှုမထမ်းမနေရဥပဒေကျင့်သုံးမဲ့အကြောင်းကြေညာချက်ဟာတိုင်းရင်းသားအဖွဲ့တွေနဲ့တိုက်နေရတဲ့တိုက်ပွဲတွေမှာအကြဆုံးများနေပြီးတပ်သားဥယျာဉ်ပြန်လည်ဖြစ်တင်းမှုလိုအပ်နေတာကိုပြသနေတယ်လို့ဆောင်းပါးကဆိုပါတယ်။ Griffin Asia Institute ကလေ့လာသုံးသပ်သူ Andrew Seth ကလည်းလက်ရှိအနေအထားနဲ့တော့မြန်မာစစ်တပ်ဟာနိုင်ငံအနှံ့မှာစစ်မျက်နှာပေါင်းများစွာဖွင့်ပြီးတိုက်နိုင်မှုလုံလောက်တဲ့လူဝင်အားမရှိဘူးလို့ပြောပါတယ်။မြန်မာစစ်တပ်ဟာလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေလုပ်နိုင်တဲ့အာသာချက်တွေရှိနေပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့မြေပြင်တပ်တွေရဲ့အောင်နိုင်မှုနဲ့ပဲဆုံရှုံသွားတဲ့နေမြေတွေကိုပြန်လည်သိမ်းယူနိုင်ပြီးနိုင်ငံကိုထိန်းချုပ်နိုင်မှာဖြစ်ပါတယ်လို့ Andrew Seth ကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။